ညဉ့်ရေးဆွေးနွေးပွဲတွေမှာညှိနှိုင်းလို့မရသေးတဲ့ပြည်ထောင်စုကခွဲမထွက်ရဆိုတဲ့မူနဲ့ပတ်သက်ပြီးရှမ်းပြည်နယ်လူထုသဘောထားမရနိုင်သေးသေး၍လက်ခံမှာမဟုတ်ကြောင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်မြမတက်မတော်ဘက်ကပြောနေတဲ့တခုတည်းသောတက်မတော်ဖွဲ့စည်းရေးကိစ္စကိုလည်းနိုင်ငံရေးဆွေးနွေးပွဲမှာသဘောတူညီမှုရလာမှသာဆက်ဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ် VOA သတင်းနောက်ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့ပြည်တော်စုကခွဲမထွက်ရနဲ့တခုတည်းသောတပ်မတော်ဖွဲ့စည်းရေးဆိုတဲ့အချက်တွေဟာ2018ခုနှစ်21ရာစုပင်လုံဒုတိယအကြိမ်စည်းဝေးမှာဆွေးနွေးပြီးသဘောတူညီချက်မရခဲ့သလို2018ခုနှစ်21ရာစုပင်လုံတတိယအစည်းအဝေးမှာလည်းမဆွေးနွေးဘဲခြံလှမ်းခဲ့တဲ့ကိစ္စတွေဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ15ရက်နဲ့16ရက်နေ့တွေမှာကျင်းပတဲ့အစိုးရတပ်မတော်နဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာလည်းဒီကိစ္စကိုပြီးပြတ်အောင်မဆွေးနွေးနိုင်ခဲ့ကြပါဘူးဒီလိုညှိနှိုင်းရခက်ခဲနေတဲ့အချက်တွေနဲ့ပတ်သက်ပြီးရှမ်းပြည်ပြည်လဲထူတော်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ဦးကသူတို့အဖွဲ့ရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။ပြည်အောင်စုနဲ့ဒီခါမှာခွဲမထွက်ရဆိုတဲ့ချက်ကရှမ်းပြည်လူထုပြည်ရုံးနဲ့တက်ဆိုင်တဲ့ချက်မို့နော်။ရှမ်းပြည်ပြည်လဲထူတော်ရေးကောင်စီရှမ်းပြည်ကမတော် RCSS ရဲ့အမည်နဲ့ပေါ့နော်။အဲကျွန်တော်ဒီရှမ်းပြည်လူထုရဲ့သဘောထားအကန့်ကျွန်တော်ရည်တည်သွားမှာဖြစ်တယ်ပေါ့နော်။ဒီလူထုရဲ့သဘောထားတွေမပါပဲနဲ့ကျွန်တော်ဒီခွဲမထွက်ရဆိုတဲ့နော်အဲချက်ကိုကျွန်တော်အနေနဲ့သူကလက်ခံနိုင်မှာမဟုတ်ဘူးပေါ့နော်ကျွန်တော်ဒီတမျိုးသားလုံးအရေးနဲ့ဆိုင်တဲ့အတွက်ကြောင့်မလို့ဖွဲ့စည်းတဲ့ခွဲအနေနဲ့ပဲကျွန်တော်တို့ကလက်မထိုးလို့မရဘူးပေါ့နော
်ပြည်သူလူထုသဘောထားရယူဖို့အတွက်လူထုတွဲဆောင်ပွဲတွေကိုလွတ်လွတ်လပ်လပ်ကျင်းပဖို့လိုတယ်လို့လည်းပြောပါတယ်တစ်ချိန်တည်းမှာတခုတည်းသောတပ်မတော်ဖွဲ့စည်းရေးနဲ့ပတ်သက်လို့ဗိုလ်မှူးကြီးဆိုင်ဦးက
ကျွန်တော်ဒီတခုတည်းသောတပ်မတော်ကိစ္စပေါ့နော်ဒီဟာချင်းတော့ကျွန်တော်တို့ကသဘောတူပါတယ်ဒီကလေးကျွန်တော်တို့ပြည်အောင်သူစစ်စစ်ပေါ့နော်အဲပြည်အောင်သူတပ်မတော်ပြစ်တဲ့အချိန်ကျရင်တော့ကျွန်တော်တို့ကတော့တခုရတပ်မတော်ဆိုတာလက်ခံလို့ရပါတယ်ကျွန်တော်ဒီနိုင်ငံရေးဆွေးနွေးပွဲတွေရလက်တွေသဘောတူကျွန်တော်ရလာမှတော့ကျွန်တော်ဒီတခုရတပ်မတော်ကိစ္စကိုကျွန်တော်တို့ဆက်လက်ဆွေးနွေးရမှာဖြစ်ပါတယ်ပေါ့နော
်နိုင်ငံရေးတုံးသက်သူဦးမောင်မောင်ဆိုကတော့ RCSS ရဲ့မူဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းကြဲလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST မှာပြန်လည်ညှိနှိုင်းရမယ့်ကိစ္စဖြစ်တဲ့အကြောင်းအခုလိုပြောပါတယ်
ဒီ SSD level ဒီသူရဲ့ရည်တည်ချက်ကိုအဲ့လိုပေါ်ပြတယ်ဆိုပြီး PPSC မှာညှိနှိုင်းရင်တော့အလုံးလက်ခံနိုင်တဲ့ option ကတော့တမျိုးထွက်လာမယ်ထင်ပါတယ်ဒီခွဲမထွက်ရေးဂရီကွေးကိုပေးဆိုရတဲ့ပတ်သက်ပြီးတော့အလုံးလက်ခံနိုင်တဲ့ option ၃ခုစီပေါ့နော်ဟော PPSC ကလည်း၃ခုတင်လာမယ်ဒီတမျိုးလိုညှိနှိုင်းကောက်ဖြတ်၃ခုတင်လာမယ်အဲ့ဒါကိုနိုဘာလောက်ကမှဆွေးနွေးပြီးတော့ညှိနှိုင်းယူမယ်ပေါ့အဲ့ဒီမှာညှိနှိုင်းလို့ရတယ်ရှင်တော့ထပ်ပေါက်တစ်ခုရမှာပေါ့
တမ်ဘောတခုတည်းဖြည့်ရင်းနဲ့ပတ်သက်လို့ကတော့ယုံကြည်မှုတိဆောက်တာကိုအရင်ဆုံးအလေးထားဆောင်ရွက်တင့်တယ်လို့လည်းပြောပါတယ်။မြမတမ်ဘောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဟာပြည်ထောင်စုမပြိုကွဲရေးအပါအဝင်ဒုတာဝန်အရေးသုံးပါးကိုလက်ခံပြီးမှလက်မှတ်ရေးထိုးတာဖြစ်တဲ့အတွက်ပြည်ထောင်စုကခွဲမထွက်ရဆိုတဲ့ကိစ္စကိုဆွေးနွေးပွဲမှာဆွေးနွေးသင့်မဆွေးနွေးသင့်အငင်းပွားနေဖို့မလိုအပ်ကြောင်းအော်တိုဘာလ15ရက်နေ့ကအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံတဲ့ထိပ်သီးဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်